မင်္ဂလာပါခင်ဗျာစနေညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့သတင်းမှတ်အတွင်းမှာအနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်အဖြစ်ငကိုတော့ကကျွန်တော်တို့နှစ်ဦးထက်မနည်းရှိတာကနေပြီးတော့နောက်ဆုံးမှမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တဦးတည်းကိုပဲတာဝန်ပေးလိုက်ပါတယ်ဆိုတော့2020ပြည်မှာကကျွန်တော်တို့ထူထူရွေးကောက်ပွဲတွေကျင်းပဖို့ရှိနေပါတယ်2020ပြည်နှစ်ကုန်ပိုင်းလောက်ဖြစ်မှာပေါ့လေအဲလိုအခြေအနေမျိုးမှာဟာလာပါတီကဘာတွေလုပ်နေသလဲပါတီရဲ့ရည်ရည်ချက်ကကိစ္စရပ်တွေပေါ်မှာဘလို့ရှိသလဲပါတီရဲ့မူဝါဒတွေဘလို့ရှိသလဲကိစ္စရပ်ပေါ်လာတဲ့ကိစ္စရပ်တစ်ခုချင်းမှာပါတီရဲ့သဘောထားတွေကဘလို့ရှိသလဲစသည်အားဖြင့်ပြည်သူလူထုအနေနဲ့အမြန်ဆုံးသိရှိနိုင်ခွင့်ရဖို့အရေးကြီးတယ်လို့ကျွန်တော်တို့သတင်းမီဒီယာဘက်ကမြင်ပါတယ်ဆိုတော့အခုလိုမျိုးပြောခွင့်ရပုဂ္ဂိုလ်တဦးတည်းထားလိုက်တာကလည်းပဲအလို့အင်မတန်များတဲ့မန္တလေးတိုင်းဝန်ကြီးချုပ်လိုမျိုးတာဝန်ရှိသူကိုပြောခွင့်ရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ပြတူတည်းထားလိုက်တယ်ဆိုတော့ဒါဟာလူထုအနေနဲ့ပါတီနဲ့ပတ်သက်ပြီးတော့သိရှိနိုင်ခွင့်တင်ကြယူပိုင်ခွင့်ပေါ်ဘလောက်အထိထိခိုက်သွားနိုင်ပါသလဲနောက်တစ်ခုကလည်းပဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာသတင်းမီဒီယာဆိုတာကလွတ်လပ်တဲ့သတင်းမီဒီယာဆိုတာကအဓိကအခန်းကဏ္ဍကနေပါဝင်ရမှာဖြစ်ပါတယ်ဆိုတော့ NLD ပါတီအနေနဲ့ကပြောခွင့်ပုဂ္ဂိုလ်တူးတဲထားလိုက်တယ်ပါတီနဲ့ပတ်သက်ပြီးတော့တိဖို့ရပို့ပြီးတော့ခက်ခဲသွားတယ်ဒါဟာလွတ်လပ်တဲ့သတင်းမီဒီယာအခန်းကဏ္ဍကို NLD ပါတီကလေးမထားတဲ့လိုရတစ်ခုများဖြစ်နေပါသလားအဲဒီလိုမျိုးကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်အဓိကပုဂ္ဂိုလ်နှုတ်ဖိတ်ခေါ်ထားပါတယ်တူးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော်ပဲအတွင်မူ1ဦးမြင့်ကျော်ပါနောက်တူကကျွန်တော်တို့မြန်မာပြည်တွင်းမှာအခြေစိုက်ပြီးမြန်မာအရေးစောင့်ကြည့်လေလာဝေဖန်သုံးသက်ချက်ဆောင်ပါတွေရေးသားနေသူဒေါက်တာရံမြို့သိမ့်ဖြစ်ပါတယ်ပါဝင်ဆွေးနွေးသူရှိပါတယ်ကျွန်တော်တို့အတန်ပေးဖို့ဆွေးနွေးထားသူရှိပါတယ်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားသူရှိပါတယ်တက်ရနိုင်ရတဲ့အချိန်တွေမှာတက်နိုင်ဆိုအားလုံးကိုဆွေးနွေးဝင်ရအောင်ကျွန်တော်တို့ကြိုးစားပေးသွားမှာဖြစ်ပါတယ်ဆိုတော့ပထမဦးဆုံးတော့ဘယ်နဲ့ဆွေးနွေးသူ2ဦးနဲ့နှုတ်ရသဘောထားတွေအရင်နားဆင်ရအောင်ပါကိုမြင့်ကျော်နဲ့ကိုရံမြို့သိမ့်အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ကိုမြင့်ကျော်ရဲ့သဘောထားသိကြပါတယ် NLD ပါတီကနေပြီးတော့ပြောခွင့်ရပုဂ္ဂိုလ်တဦးတည်းပဲထားတော့မယ်တဦးတည်းပဲထားတော့မယ်ဆိုတဲ့သတင်းကြားရတဲ့အချိန်မှာပထမဦးဆုံးကိုမြင့်ကျော်အတွေ့အထိမှာဘယ်လိုများပေါ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်အမြင်မှာတော့ဒီကျောင်းဆောင်ကြီးတို့တဦးတည်းထားတယ်ပေါ့အဲ့ဒီတဦးတည်းကလည်းဟိုအလေးများတဲ့လူတောင်းများတဲ့လူနောက်ကတော့ဟိုအချင်းအားချင်းဆိုရင်ဖိတ်ဆုံးဒီမြေပေါ်မှာပါတဲ့ခင်မျိုးမှာထားတော့ဟိုသူ့မှာတောင်းရင်ရှိတယ်လုပ်ပြီးရှိတယ်နောက်ကကျမ်းမကြီးကလည်းဒီလိုမှာတောင်းမှရမ်းကောင်းတော့ဒီချက်ပင်နဲ့တွေ့ရင်တော့သူကဒီတောင်းဝင်ကိုဟိုကြည့်ကြည့်ဝဝဆန်းဆောင်နိုင်လို့ဟိုမလွယ်ဘူးပေါ့နော်အဲဆိုတော့သမီးများဒီလိုမျိုးတိတ်မကြောသေးခြင်းလို့ညာခံတလားပေါ့ဒါကအများကြီးမပြောမကြောင်းမဖြစ်သေးရင်တော့ညာအဲ့လိုကြီးရဲ့ချက်နဲ့ဆိုရင်တော့ဟိုမပြောရဘူးဒါပေမဲ့အဲ့လိုရေးတဲ့ဆိုရင်ဒါပြမကောင်းလို့ဆိုတော့ပါတီအတွက်လည်းအကျိုးရှိဘူးเนาะနောက်ဒုတိယအချက်ကတော့လူကြီးရဲ့အမြင်ရရှိမှုအတွက်လည်းအကျိုးမြဲလိမ့်မယ်အကျိုးမရှိနိုင်ဘူးနောက်တစ်ခုကဒီနေ့မှာလာမယ့်ရှိလာရမှာဒီဘာရင်ဖြစ်လာမယ်ဆိုတော့ဒီပေါ်ပေါ်ရှိလာမယ်ဒီပေါ်ပေါ်လိုကာလမျိုးမှာပါတီနဲ့ပတ်သက်တဲ့ဟိုလှုပ်ရှားမှုတွေပါတီနဲ့ပတ်သက်လို့လူကြီးကသိကျင်နေတာတွေနဲ့တောင်းကျင်သိကျင်နေတာတွေအင်းဒီကြရအနိုင်ပေါ်လာလိမ့်မယ်ဒီဘက်ကမတန်ကြီးမှတကယ်ကိုဒီကျေးဇူးဝင်ချစ်သူကမီဒီယာတွေနဲ့ကိုတမီးတမီးတွေချင်းအများကြီးပြီးတော့ချီးကျားမယ်သူဖြစ်လာလိမ့်မယ်ဒါပေမဲ့အဲ့ဒီလိုအချိန်မှာအခုလိုကြမ်းမိုင်မကောင်းတဲ့လူဟာလာလုံအောင်တောင်းနေတဲ့လူထိတ်ဆုံးတောင်းနေထိတ်ဆုံးပိုင်းကတောင်းနေယူတာယူတာသွားပြီးတော့ဒီတောင်းဝင်ယူတာတော့လူနဲ့နေရာနဲ့ဟိုမှန်မြန်ပေးတောင်းပေးနေမှမှန်ဘူးလို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုရမျိုးသိရောအဲ့ဒီတဲ့င်းကိုပထမကြားလိုက်တဲ့အချိန်မှာပထမဦးဆုံးစိတ်ထဲဝင်လာတဲ့အတွေ့ဘယ်လိုဖြစ်မိပါလဲ
။အဲကျွန်တော်ကတော့စိတ်ပြီးတော့ဟိုစိတ်တိုင်းမကြောက်ဘူးပေါ့ဗျာ။အဲခုနကကိုမြင့်ကျော်ဆွေးနွေးသွားသလိုပဲ2020မှာတကယ်ကိုဟလာရွေးကောက်ပွဲကလည်းရှိနေတယ်။နောက်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တကယ်နော်ဟိုစိန်ခေါ်မှုတွေချက်တဲတွေနဲ့လည်းဟိုရင်ဆိုင်နေရတဲ့ကာလမှာနော်ပါတီရဲ့အတန်ကိုနော်ပြည်သူလူထုကြားထဲမှာကြေကြေပြန့်ပြန့်ထုံနိုင်မှုလိုတယ်လို့မြင်တယ်နော်အဲ့ဒီလိုထုံနိုင်မှုအတွက်ကိုလည်းနော်ဟိုလုံရည်ကန်ရည်ရှိတဲ့နော်ပါတီထဲမှာဟိုလူငယ်ပိုင်းလူအပိုင်းခေါင်းဆောင်တွေလည်းရှိနေတယ်နောက်လွတ်တော်ကိုယ်စားလှယ်တွေထဲမှာလည်းဒီလိုပြောနိုင်ဆိုနိုင်လုံနိုင်ကန်နိုင်တဲ့ပုံကိုယ်တွေရှိနေတဲ့သားနေနော်ဘာဖြစ်လို့လားဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူကိုတူတယ်တတ်မှတ်ရတာလေဆိုတော့ကျွန်တော်လည်းနားမလည်နိုင်အောင်ဖြစ်ရတယ်ဗျ
ဟုတ်ကဲ့ကျွန်တော်တို့အရင်ဆုံးတော့ကျွန်တော်တို့စီကို Facebook Messenger ကနေပြီးတော့အတန်ပေးပြီးတော့ဆွေးနွေးထားသူတူရှိပါတယ်သူက အမေရိကန်ပြည်တော်စအိုဝါပြည်နယ်ကကိုဆိုးသူပါ53စက္ကန့်ရှိပါတယ်ကိုဆိုးသူဆွေးနွေးထားတာလေးအစုံနားဆင်ကြည့်အောင်ပ
ါတကယ်လို့ NLD တာပြုတ်ခွင့်ရပတ်တီပုတ်ခွပြုတ်ခွင့်ရတူထားလိုက်တာကြောင့်ဒရီမီဒီယာလောလာခွင့်တိခိုက်မယ်လို့ကျွန်တော်အမြင်ရတော့အဲ့လိုမဟုတ်ဘူးတကယ်လို့ဒါ NLD ကတကယ်ဒီမိုကရေစီစနစ်ကြကြနဲ့သွားချင်နေဆိုရင်တရင်ရယူပိုက်ခွင့်အမရောတရင်းမီဒီယာဒီရလွားလိုက်ခွင့်ရောသူတို့အလေးထားတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ပြုတ်ခွင့်ရတူထားလို့နှူထားလို့ထိခိုက်မယ်လို့တော့ကျွန်တော်မမြင်ပါဘူးတကယ်လို့တာ NLD ကဒီမိုကရေစီရဲ့အနှစ်သာရကိုခါယူချင်တယ်ဆိုရင်တရင်းမီဒီယာဒီရလွားလိုက်ပိုက်ခွင့်ပြောပိုက်ခွင့်ရေးပိုက်ခွင့်ရောသူတို့အလေးထားသင့်တယ်လို့ကျွန်တော်မြင်ပါတယ် US နိုင်ငံမှာလည်းအဲ့လိုပဲသူတို့ Dream India ဒီသူတို့ကြိုက်တယ်လို့ကြိုက်တဲ့နေရာမှာကြိုက်တဲ့အချိန်ကြာရင် President ကိုတောင်းမှသူတို့မဲချင်တဲ့မဲခွန်းပြောချင်တဲ့မဲခွန်းအဲ့လိုမျိုးတွေသူတို့မဲလေးရှိတယ်ပြောလေးရှိတယ်အဲ့ဒါကြောင့်လွတ်လပ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒါက Iowa ပြည်နယ်ကကိုဆိုးသူရဲ့ဆွေးနွေးချက်ပါနောက်တစ်ခါကျွန်တော်တို့မိတ်တီလာကဦးစိန်မောင်ကအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်ဆိုတော့မဆုမွန်ရေဦးစိတ်မောင်ဆွေးနွေးချက်ကိုနည်းနည်းလေးကောက်နှုတ်ပြီးတော့ပြောပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သူရေးထားတာကတော့2020ပြည့်နှစ်ရွေးကောက်ပွဲနီးလာတဲ့အချိန်မှာ NND ရဲ့အခြေအနေကဘယ်လိုရှိလဲဆိုတာကိုပါတီကိုလိုလားထောက်ခံတဲ့သူရောမထောက်ခံတဲ့သူတွေကပါသိလို့ကြပါတယ်တဲ့စောင့်ကြည့်လေ့လာနေကြပါတယ်ဒီလိုအခြေအနေမျိုးမှာ NND ဗဟိုကော်မတီဘက်ကပြည်သူတွေရဲ့တောကကိုငြိမ်းအေးစေဖို့ပွင့်လင်းမြင်သာမှုတွေပြုပေးနိုင်မှုလိုပါတယ်တဲ့ဒီအခြေမျိုးမှာဗဟိုကော်မတီဝင်တွေကိုနှုတ်ပဲတာရုတ်သိမ်းတာရက်စဲတာအနားပေးတာတွေမဖြစ်သင့်ပါဘူးအကယ်၍လိုအပ်လို့လုပ်တယ်ဆိုရင်လည်းဘလို့ကြောင့်ဘာကြောင့်ဆိုတာပြည်သူကိုအသိပေးသင့်ပါတယ်တဲ့ဒီလိုအဖြစ်မျိုးကိုမီဒီယာတွေကပိုစိတ်ဝင်စားတယ်ပိုသိခြင်းနဲ့ပြည်သူကိုအဖြစ်မှန်တင်ပြလိုကြပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတော့မိတ်တီလာကဦးစိန်မောင်ပါခင်ဗျတော့တိုင်းဆိုနေမှာတော့ရှင်တို့ခါလေးတစ်ဆယ်တစ်ပဲဖိတ်ခေါ်လိုက်ပါမယ်သူကတော့မလေးရှားနိုင်ငံကကိုနေဦးလင်းပါကိုနေဦးလင်းဆွေးနွေးလို့ရပါပြီ
။အော်ဟုတ်ကဲ့ဗျာကျွန်တော်ထင်တာတော့ပေါ့ပေါ့နော်ဒီမိုကရေစီလို့ပြောပေမဲ့ NLD လုံနေတာကတော့တပါတီစနစ်ကိုတွားနေသလိုဖြစ်နေတယ်လို့ထင်ရတာပေါ့နော်။အားကြောင့်လဲဆိုတော့စတဲ့ခါကဟိုချိုးမြင့်သိန်းနဲ့ဟောပေါ့နော်ဟို11ကဟိုတိုင်းဆရာကြီးတို့ဖြစ်တဲ့အမှုကိုကြည့်ပြီးတဲ့နောက်ပိုင်းမှာခြေရက်တွေကိုတေချာကြည့်လိုက်လို့ရှိရင်နောက်ပိုင်းမှာမြင်ရတဲ့ရန်ကုန်တိုင်းဆိုးရတဲ့လုံပြီးလုံဟန်နေအားလုံးဟာအလွဲတော်တော်များများကိုတွေ့ရတဲ့အခါကျတော့မီဒီယာကိုလိလိရှုခဲ့ပြီးတဲ့နောက်ကိုထင်သလိုလုပ်တယ်ဆိုတဲ့ဘိုင်းမျိုးဖြစ်တာပေါ့နော်အခုလည်းထပ်ပြီးတော့ဟလာဟိုလှုပ်ရှားမှုကတစ်မျိုးပြောင်းသွားတယ်ဆိုတဲ့အခါကျတော့ကျွန်တော်အမြင်ပြောရရင်တော့ဟုတ်တော့ပြည်သူတွေမကြိုက်တဲ့မာဆာလာစနစ်ကိုပြန်သွားနေလို့ပဲထင်ပါလေ
။ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်။ဆိုတော့ကိုမြင့်ကျော်ကြီးကျွန်တော်တို့ပြောတာတွေဆွေးနွေးတာတွေနားထောင်နေတဲ့ခေါင်းတော်မှအပြုတစ်ခုပေါ်လာတာကတတော်စော်မြင့်မောင်ကခုနကကိုမြင့်ကျော်ရောကိုရံမျိုးမျိုးဆွေးနွေးထင်ပါတော့တတော်စော်မြင့်မောင်ကအလုံးများတဲ့လူတွေဖြစ်တယ်။ကျမကြီးမကောင်းဘူးပြဖြစ်တဲ့အပြင်ဒေါက်တာစော်မြင့်မောင်ဒီမီဒီယာ friendly ပေါ့ကျွန်တော်တို့ဒါမီဒီယာစကားနဲ့ပြောမယ်ဆိုရင်သတင်းမီဒီယာတွေနဲ့သတင်းတောက်တွေနဲ့ထိစပ်ပြောဆိုမှုအားကောင်းတဲ့သူလို့ရောမြင်နိုင်ပါသလားကိုမြင့်ကျော်
အော်ဒီမော်မီမှာတော့ဟိုအဲ့လိုမျိုးရည်ချင်းမျိုးတော့မရှိဘူးပေါ့။ဟိုအချိုးကြီးနဲ့မဟုတ်တယ်လို့ကောင်းကြုံလေးမှာဒီကျေးဇူးတင်ချစ်တယ်။ဒီလိုတင်တော်တဲ့ရည်ချင်းရှိတဲ့ဒီရမဟုတ်ဘူး။အဲ့ဒါတော့ကျွန်တော်ဟိုတစ်ခါလေးမှစိတ်ဆန္ဒခြင်းနဲ့ပြင်ပြီးတော့ဟိုပြောတာကြီးတယ်။တစ်ခါလေးဟိုဒါကတော့ချက်ပြတယ်ကြီးတယ်။ဆိုအဲ့ဒီဟာလေးကတကယ်တမ်းကျတော့ဟိုပြောရင်းဆိုခြင်းချစ်သူကောင်းပြောင်းရဲ့အဲ့ဒီကြီးတော့မဟုတ်ဘူးပေါ့န
ော်
တခြားတောင်းနေကြည့်မယ်တခြားအလုပ်တွေကြည့်မယ်အဲ့ဒီဟာရေးပြီးပြီးမှုတွေရှိတောင်းကြည့်မယ်အဲ့လိုမျိုးကြည့်တဲ့ဒီဟိုတွားပြီးတော့ဒီတောင်းပြီးတာကိုကလွှဲမှားနေတယ်ဆိုကျွန်တော်တို့အဲ့လိုပဲမြင်တယ
်ဟုတ်ကဲ့ကိုရံမျိုးသိင်ရောသဘောတူနိုင်လားကိုမြင့်ကျော်ဆွေးနွေးချက်ကို
အဲကျွန်တော်မြင်ကလေဒီကျွန်တော်ဗန်လေးတိုင်းဒီကကြီးဝင်ကြီးချုပ်ဒေါက်တာစုံမြင့်မောင်ကခုနပြောသလိုပေါ့ကျွန်တော်တို့အစိုးရတာဝန်လည်းယူထားတယ်ဟိုပါတီတာဝန်လည်းယူထားတယ်။ဟိုပါတီမှာလည်းပဲတကယ်ဟိုအဲဟိုဒီနံပါတ်1နေရာမျိုးကိုယူထားတဲ့အခါကျတော့ဒီအလုံးရဲ့ဝင်တော့ဝင်မိုးကအင်မတန်မှကြီးမားတဲ့ပုံစံတူဖြစ်နေတယ်။
သိမှန်တော့ပေါ့။
အဲဒီအခါကျတော့ခုနဟိုဂရင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုအချိန်ပေးနိုင်မှုကအကန့်အသတ်ရှိနိုင်တယ်။နောက်ပြီးတော့ဒီဂရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုကြည်ကြည်လည်လည်ပေါ့လေနားလေသဘောပေါက်ပြီးတော့တော့တကယ်ဟိုပါတီရဲ့မူဝါဒတွေသဘောထားတွေလမ်းစဉ်တွေကိုကြည့်သူလူတို့စီကိုဘလို့နည်းနဲ့ဖြစ်ဖြစ်မရောက်ရောက်အောင်ဟလာကြားထိုးပြီးပို့ပေးနိုင်မဲ့အနေထားမျိုးကိုတော့ပိုင်ဆိုင်ထားတဲ့ပုံကိုတယောက်မဟုတ်ဘူးလို့တော့ကျွန်တော်ကမြင်နေအဲ့ဒီအခါကျတော့ပါတီအနေနဲ့စဉ်းစားသင့်တာက တကယ်လုံးရေကန်ရေရှိတဲ့ဥမာလူငယ်ပိုင်းလူလာပိုင်းခေါင်းဆောင်တွေကိုဒီနေရာကိုတင်ပေးဖို့လိုအပ်တယ်။တော့ဖြစ်နိုင်ရင်ဥမာတစ်ယောက်မို့ရင်လည်းနှစ်ယောက်သုံးယောက်ဒါမျိုးတင်ပေးပြီးတော့လုံးကွင်းကန်ခွင့်တွေပေးလာမယ်ဆိုရင်ဒါပို့ပြီးတော့လျှော့ကန်သိမြတ်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ကကျွန်တော်ခုနမေးတဲ့ media friendly ဆိုတဲ့မေးခွန်းကကျွန်တော်လက်ကမေးတာမဟုတ်ပါဘူး။ကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိုကျွန်တော်တာဝန်ကျလို့လာခဲ့တဲ့အချိန်တိုင်းမှာရတော်စော်မြင့်မောင်နဲ့ကျွန်တော်တွေ့ဆုံမြင်ခွင့်ရဖို့ကြိုးစားခဲ့မှုပါတယ်။ဒါကျွန်တော်ကိုတွေ့ဆုံမြင်ခွင့်ပေးခြင်းမပေးခြင်းကအဓိကမကြပါဘူး။သူ့အနေနဲ့ပေးလို့ရတယ်မပေးလို့ပဲနေလို့ရတယ်ဒါပြဿနာမရှိပါဘူး။ဒါပေမဲ့ကျွန်တော်ကိုယ်တိုင်သိခဲ့ရဘူးတော့ရတော်စော်မြင့်မောင်ကမီဒီယာတွေနဲ့မတွေ့ခြင်းဘူးလို့ပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကိုယ်တိုင်သိခဲ့ရတာရှိပါတယ်။ဒါကိုကြည့်မယ်ဆိုရင်တော့ media friendly ဟုတ်မှုဆိုတာကအတော်မေးခွန်းထုတ်စရာဖြစ်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆတာကြောင့်မေးတာပါဗျ။ဆိုတော့အခုတော့နောက်ထပ်ကျွန်တော်တို့ဦးကျော်ဇန်အောင်ဆိုတဲ့ဒေါက်တာရှင် email နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါသေးတယ်။အဲ့ဒါညလောက်ကဖတ်ပြပါနော်။
ဟုတ်ကဲ့ပါရှင်။တည်င်းလွတ်လပ်ခွင့်ကိုအားပေးဖို့အစားမိမိပါတီပြောရေးဆိုခွင့်ရှိသူ2ဦးစီကနေတနိုင်ကလုံးတယောက်တည်းအနှင်းခံရသူကလည်းဝဉင်ချုပ်၊ကျမ်းမာရေးကလည်းမကောင်းဒီလောက်ထိပြောနိုင်သူရှားပါးနေသလားမီဒီယာတွေရဲ့အခန်းကိုဖွင့်မပေးအားမီဒီယာတွေရဲ့အခန်းကဏ္ဍကိုဖွင့်မပေးအားမပေးတစ်ဖက်အသင်းထိုးစစ်ကိုတော့မကစားနိုင်မနဲ့ခံဆက်ပြက်ပြီးတော့ပွဲချိန်ပြည့်စုံအောင်တိတ်ခါမကြအောင်ကစားနေရတဲ့ဘောလုံးပွဲနဲ့တူနေပြီတဲ့နောက်လာမယ့်2020ပြိုင်ပွဲမှာ25ရာခိုင်နှုန်းလောက်သာပြင်ရမည်လားဆိုတာကိုလည်းစဉ်းစားကြပါဝေဖန်ကြပါလို့အသင်းမန်နေဂျာကိုမကြောက်ကြပါနဲ့ပြန်ပြောပါဆိုပြီးတော့အကြံပြုဆွေးနွေးလိုက်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးကျော်စံအောင်ကတော့သူကအသင်းမန်နေဂျာကိုမကြောက်ပါနဲ့ပြန်ပြောပါဆိုပြီးတော့ရေးထားတယ်တဲ့ကျွန်တော်လည်းဘောလုံးသမားတွေတော့မှမန်နေဂျာကိုအဲ့လိုတော့ပြန်မပြောရဲဘူးထင်တယ်ဗျထားပါတော့လေနောက်ထပ်ဆွေးနွေးမယ့်သောရရှင်တူဖိတ်ခေါ်ရမယ်လီလိုင်းကနေပြီးတော့မန္တလေးမြို့မန္တလေးတိုင်းဝန်တွင်မြို့ကဦးချင်းမြင့်ပါဦးချင်းမြင့်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဆရာကျွန်တော်ကအခုလိုပြောရေးဆိုခွင့်ကျွန်တော်တို့တယောက်တည်းတန်းတက်လိုက်တာလည်းကျွန်တော်တို့အချိန်ခါအချိန်မီရခဏယာယီလိုပဲထင်ပါတယ်ဆရာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကဒီမျိုးဒီဘဝမရသေးပါဘူးကျွန်တော်တို့ပါတီတွေကလည်းမြောက်မြောက်စွာရှိပါတယ်ပြောရေးဆိုခွင့်ရှိတဲ့လူကအများကြီးထားလိုက်ရင်အလုံးအသေးပဲတွေကကျွန်တော်တို့ကောင်းတော့တော့အသေးပဲဒီကတမျိုးကောင်းရင်ဟိုရွဲပါပါမှလည်းစိုးရတယ်ဆရာအဲကြောင့်မလို့ကျွန်တော်တို့ကတော့ဟိုအကောင်းမြင်နေပဲကျွန်တော်တို့ဒီခဏယာယီလိုပဲရုပ်ောက်ပွဲကလည်းနီးလာပြီကျွန်တော်တို့အရင်တချို့ဟိုပြိုင်ဘက်ဟိုတက်တက်တခြားပြိုင်ဘက်ပါတီတွေကလည်းဆက်ညက်ကတ်တွေကလည်းရှိတယ်လေဆရာ
ဟုတ်ကဲ့
အဲ့ဒါလေးလည်းရှောင်ကြားတဲ့သဘောလေးလို့ကျွန်တော်ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုမြင့်ကျော်ဦးချစ်မြင့်ဆွေးနွေးချက်ကိုကိုမြင့်ကျော်ဘယ်လိုသဘောရလဲကိုမြင့်ကျော်ကြားလားကွန်မြူတာလိုင်းကြရတယ်ထင်ပါတယ်။ကွန်မြူတာကြားလား။အော်ကွန်မြူတာလိုင်းကြသွားပါတယ်ဆိုတော့ကွန်မြူတာကြီးခုနကတော့ဦးချင်းမြင့်ဆွေးနွေးချက်ကွန်မြူတာကြီးကောင်းကောင်းကြားလိုက်ရပါလား
။ကြားလိုက်ပါဗျာ
။ဟုတ်ကဲ့အဲ့ဒီပေါ်ဘယ်လိုသဘောရလဲဦးချင်းမြင့်ဆွေးနွေးချက်ပေါ့။အ
ဲကျွန်တော်မြင်ကတော့ဟိုလက်ရှိအချိန်ဒီမှာသူကတိတ်ပြီးတော့အစိုးရရင်ကြီးလို့လည်းမဖြစ်ဘူးလို့မြင်တယ်။အဲနောက်တစ်ချက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့လေ။ကျွန်တော်တို့တရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်ပြီးတောင်းတဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရမဖြစ်ခင်ကာလကနော်ဆက်ဆံရေးပုံစံနဲ့
ဟုတ်ကဲ့ဆရာ။
ကိုယ်တိုင်အစိုးရဖြစ်လာပြီးတဲ့နောက်ပိုင်းမှာတရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်တောင်းပန်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အရင်မှာအားနည်းချက်တွေလိုအပ်ချက်တွေကိုပြင်ဆင်ပြီးတော့ကျွန်တော်မြင်ကတော့တရင်းမီဒီယာတွေနဲ့အကောင်းဆုံးဆက်ဆံနိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ပါဆိုတော့နောက်တစ်ခါကျွန်တော်တို့သောရရှင်ဒူဘဲတစ်ဆက်ထဲဖိတ်ခေါ်လိုက်ရအောင်ပါသူကထိုင်းနိုင်ငံကကိုတီးလယ်မူကိုတီးလယ်မူဆိုနေပါခင်ဗျာကိုတီးလယ်မူကိုတီးလယ်မူလည်းလိုက်ကိုတီးလယ်မူကြားလား
တယောက်မကောင်းရင်တယောက်ကဝင်ပြောဖို့လိုတယ်ဒီကလူတယောက်ဝင်ပြောတော့စီးနဲ့ဝါနဲ့မကိုက်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်ဒီအခွင့်အရေးကြီးပြီနော်လူရှိတော့လားအဲ့ဒါကျွန်တော်ခုပြောချင်တယ်နောက်တော့ကျွန်တော်နေရာပြောချင်တယ်2020เนาะရွေးကောက်ပွဲမြင်းကြီးဆိုတော့เนาะတိုင်းသားပြည်သူတွေနဲ့တိုင်းသားရဲ့ခေါင်းဆောင်ပေါ့ဗျာလူတော်တဲ့မှာရောက်အောင်เนาะလူတော်တဲ့မှာတိုင်းသားခေါင်းဆောင်များများရောက်အောင်เนาะကျွန်တော်တိုင်းသားပြည်သူတွေအနေနဲ့เนาะကျွန်တော်တိုင်းသားခေါင်းဆောင်တွေလူတော်တဲ့မှာရောက်အောင်ဆိုရင်เนาะတိုင်းသားခေါင်းဆောင်တွေကိုเนาะနည်းပုံပြီးတော့ပြည်သူတွေအနေနဲ့ကျေးဇူးပါအလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျ
ာ။ကိုတိလက်မူကကျွန်တော်တိုင်းရဲ့လီလိုင်းမှာလာပြီးတော့မဲဆွဲတာပေါ့ဟာလားကိုတိလက်မူ။အဲ့လိုတော့မလုပ်ပါနဲ့နော်ကျွန်တော်တိုင်းရဲ့လီလိုင်းကမဲဆွဲရမယ့်နေရာတော့မဟုတ်ဘူးဗျ။ဒီဆွေးနွေးမဲ့အကြောင်းအရာကိုတော့ဆွေးနွေးပေးဖို့ကျွန်တော်မေတ္တာရပ်ခံပါတယ်။မဲဆွဲတာတော့ဂျန်တဲ့နေရာမှာလုပ်ပါလို့ကျွန်တော်မေတ္တာရပ်ခံပါတယ်။ခင်ဗျာကိုတိလက်မူဆွေးနွေးပေးတာကျေးဇူးတင်ပါတယ်။ဆိုတော့ကိုမြင့်ကျော်လည်းအခုပြန်ရောက်လာပြီ။ဆိုတော့ကျွန်တော်ကိုမြင့်ကျော်ကိုရံမြူသွေးရောဒီမေကွန်းလေးကျွန်တော်မေးခြင်းတယ်။ ဒီခုနကတော့အလုရှုပ်တယ်ဗောဗျာညီချုပ်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်အလုရှုပ်တယ်မှန်တာဗောအလုရှုပ်တာဗောတာဝန်ကြီးကြီးယူထားသူမှန်တယ်များအလုရှုပ်ကြတာပါပဲဒါပေမဲ့ဟလာဒီမိုကရေစီကိုသွားနေတဲ့ဒီမိုကရေစီကိုတိဆောက်နေတဲ့နိုင်ငံတစ်ခုမှာသတင်းမီဒီယာနဲ့ထိတွေ့ဆက်ဆံရေးကိုလည်းပဲအလုရဲ့တစိတ်တစ်ပိုင်းအဖြစ်တာဝန်တစိတ်တစ်ပိုင်းအဖြစ်သတ်မှတ်ပြီးတော့လှုပ်ဆောင်တင်တာမဟုတ်ဘူးလားခင်ဗျဒါကလည်းပဲအလုပြောရရင်တော့ job description ပေါ့အလုထဲမှာပါတာပဲမဟုတ်ဘူးလားကိုမြင့်ကျော
်ဟုတ်တယ်ဟိုကျွန်တော်ညီပြောရင်တော့ဒီလိုຢာလေးမျိုးကစာပြီးထိတ်ချုံးက1နှစ်3နှစ်မှပါတဲ့၄5ပြီပေါ့လေအဲ့လောက်မှပါတဲ့လူကမຢູ່သင့်ဘူးဘာလို့လဲဆိုတော့ဟိုသူ့မှာတာဝန်ကြီးကြီးတယ်နောက်တစ်ခါဒါကတင်ရမှာတကားမှားပြန်တော့အဲ့ဒီဟာရဲ့ပြောင်းမှုကကြီးနိုင်တယ
်
ဟိုသူကတကားပြန်ပြန်ခက်လိမ့်မယ်ပေါ့နော်အဲ့ဒီလိုတောင်းဝန်မျိုးကိုဟိုအလေလိုက်ရဲ့ထက်နာလောက်ကသူကိုတောင်းပေးတင်တယ်အဲ့လိုလူကဟိုတစ်ဖက်မှာစဉ်းစားကြည့်သူကပါတီကိစ္စတွေမသိဘဲနဲ့ဟိုသူဘယ်လိုပြောမလဲဆိုဒီအများကြီးသူသိပေးတင်တဲ့ information တွေကိစ္စရပ်တွေကိုအဲ့ဒီလူကိုပါတီရဲ့တောင်းဝန်ရှိတဲ့လူတွေကအသိပေးတာပို့လို့တယ်အဲ့ဒါကဟိုလုံထုံးဟိုလုံယုံလုတ်ဖြစ်ပေါ့နော်တကယ်တခြားနိုင်ငံတွေမှာအိတ်ပြောက်ကအိတ်တောင်ဝင်ပဲလုတ်ဖြစ်တယ်တခြားပါတီမှာတခြားဘာတောင်ဝင်မှဟိုမလုတ်ဖြစ်ဘူးဒီကြေးစုခွင့်ရှိသူဟိုသူ့ရဲ့ရာသူကလည်းဟိုထိတ်တုံကမဖြစ်ပြင်ဘူးပေါ့နော်နောက်ကတော့ဒေတာနရလို့အထင်မျိုးမှာလည်းဟိုကြေးစုခွင့်ရှိတဲ့ဟာကိုသူကြေးစုခွင့်ရှိတဲ့နယ်ပယ်ကန့်တ်ပြီးထားပြီးအဲ့လိုဟာမျိုးလည်းဖြစ်နေတယ်အခုကတော့တနိုင်ငံလုံးကိစ္စအလုံးတော်တော်မြင်းမြင်းကိုသွားတယ်ဆိုတဲ့ဟာလည်းတကယ်တမ်းကျတော့ရေးချင်မှမဖြစ်တဲ့ဟာမျိုးလည်းကျွန်တော်ထင်တယ်
ဟုတ်ကဲ့ပါကိုမြင့်ကျော်ကိုရမျိုးသိန်းကရောခုနမျိုးကဘာလို့မြင်လဲ
အဲကျွန်တော်လည်းခုနပြောသလိုဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဒီသတင်းမီဒီယာတွေရဲ့ပေါ့လေဒီလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့ဒီအခါကျတော့တော့အစိုးရပဲဖြစ်စီတော့အာဏာရပါတီပဲဖြစ်စီနိုင်ငံရေးပါတီတွေပဲဖြစ်စီစွတ်တော်တွေပဲဖြစ်စီတော့သတင်းမီဒီယာတွေနဲ့တော့ပွင့်ပွင့်လင်းလင်းပေါ့လေတော့ဟိုထိတွေ့ဆက်ဆံပြီးတော့အများပြည်သူကိုသတင်းတွေအချိန်နဲ့တပြေးညီသိအောင်ထုတ်ပြန်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်။
election အချိန်တွေအထိတော့အစိုးရရောတော့လွတ်တော်ရောဒီပါတီအပိုင်းမှာရောဒီလိုသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မှုအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေတော်တော်များများရှိနေသေးတယ်လို့အဲသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်သတင်းရှင်သူဖိတ်ခေါ်ပါမယ်။အမေရိကန်ကပဲကိုလှမောင်ပါ။ကိုလှမောင်ဆွေးနွေးပါခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါဗျာအရသကားနဲ့ပြောရရင်အမှုကြီးအောင်လုပ်နေကြတယ်လို့ပဲပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ရုပ်သားဟိုအများလဲဖြတ်တာအခုပြောတဲ့လူတွေတော်များဖြတ်တန်းခဲ့တယ် energy ရဲ့ဟိုအစိုးရမဖြစ်ခင်ကာလဟဲ့လားအရင်တော့ဆိုဥလွင်တယောက်တည်းပြောရတယ်ဥအောင်ရှိတော်ပြောခွင့်မရှိဘူးဥအောင်ရှိလည်းမပြောဘူ
းအဲကိုလာမောင်ကျွန်တော်တခုတော့ဖြတ်ပြောမယ်ကျွန်တော်တခုတော့ဖြတ်ပြောမယ်ဥလွင်တို့ဟလာဦးအောင်ရွှေတို့ခင်းနေဒီခင်းနေတော့မထူတော့ဘူးတော့ကိုလာမောင်ဒါတော့အတိမှတ်ပြပါမယ
်ဟုတ်ပါတယ်ကျွန်တော်ဟိုဖြတ်သန်းတဲ့ဥစ္စာပြောတာဦးမြင့်သိန်းနဲ့ဟိုဦးညံဝင်းဆိုရင်ဦးညံဝင်းပြောခွင့်မရှိဘူးကြာဦးမြင့်သိန်းပဲပြောရတယ်နော်အခုကကျွန်တော်ပြောချင်တာဒီလိုပါကိုကျော်သိန်
းဟုတ်ကဲ့
ဟိုဒေါက်တာစောမြင့်မောင်ပြောတယ်ဆိုတာကတော့အမှန်ရှိရဆိုပြောတဲ့လူတွေလို့ပါဟိုရှင်းပါတယ်တိတ်မပြောချင်လို့ပေါ့အဲ့မှာ energy ရပြန်ကြားရေးကိုလည်းမေ့မထားပါနဲ့ဟို energy မှာပြန်ကြားရေးရှိပါသေးတယ်နောက်တစ်ခုကစသွားပြောသလိုပဲတာဝန်အကြီးဆုံးမဟုတ်သေးပါဘူးအဲ့ဒီမှာ kitchen cabinet ဆိုရက်ဟိုဥညာဝင်းတို့ဥဝင်းဖိန်တို့စားတဲ့ဥအောင်ကြီးတို့စားတဲ့လူတွေရှိပါသေးတယ်အဲ့လူတွေမင်းလည်းရပါသေးတယ်ဗျာအဲ့တော့ကျွန်တော်ပြောချင်တာကတော့ဟိုစိတ်အေးမကြီးပါဘူးမီဒီယာကအရေးကြီးတယ်ဆိုတာမှန်ပါတယ်ဘူးပြောရေးစုဝင်နဲ့ပတ်သက်ပြီးတော့ဟိုပြောတာအရင်ကြီးပါဘူးဟိုပါဟိုရန်ကုန်တိုင်းဝန်ကြီးချုပ်တွေပါတယ်လည်းပြောနေကြတာပါဗျာဒေါက်တာဆန်းစုကြီးမင်းဒေါက်တာဆန်းစုကြီးပြောနေတာရှိပါတယ်ဟိုအင်တာဗျူးတာမဟုတ်ပဲရှိတာပါအဲ့ဟုတ်ကဲ့ကျွန်တော်ပြောချင်တာဆိုတော့မီဒီယာလွတ်လပ်ခွင့်ဆိုလို့အခုမနေ့ကပဲဟိုအမျိုးသမီးတယောက်ဖုန်းဝါးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာတွေဝိုင်းပြီးတော့လှုပ်လှတဲ့အားသူပါပုံမဲ့တူတော်မရှိတော့ဘူးအဲ့လိုမျိုးလို့ပေါ့အစိုးရဥတည်နေတယ်လို့ကျွန်တော်ပြောချင်တာမီဒီယာ
ဟုတ်ကဲ့ကျေးဇူးပါကုလားမောင်အစိုးရဥမီဒီယာအများစုကအစိုးရကိုဥတည်နေတယ်ဆိုတဲ့အမှတ်ချက်စကားကိုလည်းပဲကျွန်တော်မှတ်သားထားပါမယ်ကိုမြင့်ကျော်ကိုရမျိုးသိန်းဆိုတော့ကိုလာမောင်ရဲ့ဆွေးနွေးချက်ထဲမှာဒီဥစ္စာကတိတ်အရေးကြီးတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကအမှုကြီးအောင်လုပ်နေတယ်ဆိုတဲ့သဘောထားမျိုးဆွေးနွေးသွားပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
ကျွန်တော်မြင်မှာတော့ပြောခွင့်ပေးတဲ့အရင်တော့ဟိုစောစောပြောသလိုပဲဒါတော့ကျွန်တော်မြင်မှာမလို့အချင်းချင်းချင်းလိုက်မှာဟိုဒီနေနဲ့တိုင်းဒီမှာလည်းပြောခွင့်ပေးတဲ့အဲ့ဒီဟာကစောစောပြောတဲ့ဟာစေတနာအကြီးမဟုတ်ဘူးနောက်ကတခြားသူတွေကိုလည်းပြောခွင့်သတ်မှတ်ပေးတဲ့အရင်တော့သူ့နေပင်နဲ့ပတ်သက်တဲ့ဟာမျိုးပြောခွင့်ပေးတဲ့အရင်တော့ဟိုအဲ့ဒီကိစ္စဟိုစေတနာဟုတ်ပေါ့ဒါပေမဲ့ပြီးခဲ့တဲ့2015တွေ့ကြုံရရေကောက်ပွဲမတိုင်ခင်မှာလည်းအဲ့ဒီလိုပဲပြောရစကွင့်ချစ်တော့ဘသူကလွဲရင်ဒီ UK ဘွေနဲ့ပတ်သက်ပြီးမပြောရဆိုတဲ့အားမျိုးရှိတော့ဒီအတွေ့အကြုံမျိုးက2015မတိုင်ခင်အချိန်မျိုးကိုလည်းစီတူယူမှသွားဖြစ်နေတော့
တော့မပြောစီခြင်းလို့ပြိတဲ့သဘောမျိုးလို့ကျွန်တော်တို့ကဟိုကောက်ချက်ချမိတာပေါ့နော
်ဟုတ်ကဲ့
တော့ဒီကနေ့ကျတော့ဟိုလူကြီးရဲ့တရင်လို့လက်ခွင့်တဲ့ဟိုမီဒီယာရဲ့လက်ခွင့်တဲ့ကိုလူကြီးတရင်ရတိမှုရောင်းနေမှလည်းပါတီအတွက်ကျိုးရုံမှာကျွန်တော်ထောက်ပြတာပ
ါဟုတ်ကဲ့ကိုရံမျိုးသိန်းကျွန်တော်တို့ကဒီကိစ္စကိုဆွေးနွေးတာကအမှုကြည့်အောင်လုပ်နေတယ်ဆိုတဲ့မှတ်ချက်မျိုးသဘောထားမျိုးဘယ်လိုသဘောရလဲ
အဲကျွန်တော်တို့ဒီအဓိကပေါ့လေ NLD ပါတီကိုအဓိကသူကဟိုအကြိုက်ဆောင်ရင်ပြီးတော့အကြိုက်ဆောင်ပြီးတော့ဘယ်လိုလဲအလိုက်ထိုက်ပြောနေဆိုနေတဲ့လူတွေများနေတာကတကယ်တမ်းပြောရင်ပါတီကိုကူညီရမရောက်ဖဲနဲ့ပါတီကိုနောက်ကျောကနေဓာတ်နဲ့ထိုးတဲ့သဘောမျိုးအဲတက်ရောက်နေတာမျိုးတွေကိုကျွန်တော်တွေ့နေရပါတယ်လက်ရှိအချိန်မှာအလားရွေးကောက်ပွဲလေးအင်တာမနီးကပ်နေတဲ့အချိန်မျိုးမှာဒီပါတီရဲ့လိုအပ်ချက်ကိုပွန့်ပွန့်လင်းလင်းနဲ့တော့ထောက်ပြဆွေးနွေးတာတွေကိုတော့ပါတီကောင်းဆောင်နေနေနဲ့အလေးနဲ့သာစဉ်းစားပြီးတော့သုံးသပ်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော့ပါတီဟာအမြဲတမ်းဟလာပြည်သူလူထုနဲ့ဖိတွေ့ပြီးတော့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာလျှင်လက်ရှိခေတ်စားနေတဲ့သတင်းတူတွေဟလာသတင်းအမားတွေဟလာလုံးကြံသတင်းတွေရဲ့ခြံကနေလေအဲကာကွယ်နိုင်မှာဖြစ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ဒါမစမှုရင်ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်ကအမေရိကန်ပြည်တော်စုကမောင်တက်တရရဲ့ဆွေးနွေးချက်လေးဆက်ပြီးတော့ဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါရှင်။သူရေးထားတာကတော့အခြေခံဥပဒေပြင်ဆင်ရေးမူကြမ်းဆွေးနွေးပွဲမှာတဲ့တမတ်သားတွေကတက်မတော်ကနေယူထားတဲ့အခွင့်အာဏာကိုမလျှော့နိုင်ကြအောင်ဆွေးနွေးသွားတဲ့အပြင်ဒီပြင်ဆင်ရေးအဆိုကြောင့်ပြဿနာတွေတက်သွားနိုင်တယ်ဆိုပြီးဒေါသတကြီးပြောဆိုထားတဲ့အတွက်နိုင်ငံရေးအခြေအနေက2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်မှာရှုပ်ထွေးသွားနိုင်တယ်လို့ယူဆမိပါတယ်တဲ့။ဒီလိုအခြေအနေမျိုးမှာသတင်းမီဒီယာသမားတွေအနေနဲ့ပါတီရဲ့သဘောထားတွေကိုပြည်သူတွေသိနိုင်အောင်လို့ပါတီပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်ကြမှာအေကံမလွဲပါတဲ့။ဒါကြောင့်ပါတီဘက်ကလည်းပြောရေးဆိုခွင့်နှစ်ယောက်အစားတစ်ယောက်ထဲထားတာကတော့သတင်းထုတ်ပြန်ရေးအပိုင်းမှာအမှားအယွင်းတွေနည်းနိုင်အောင်လို့ထိန်းချုပ်လိုက်ခြင်းဖြစ်ဟန်တူတယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်တယ်တရားရဲ့ဆွေးနွေးချက်ပါခင်ဗျာ။အခုကျွန်တော်တို့တော်ရရှင်တယောက်တည်းဆွေးနွေးမယ်တော်ရရှင်တယောက်ကြံပါတယ်။မြန်မာပြည်ကကိုလေးမောင်ပါကိုလေးမောင်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့။ Hello
။ဟုတ်ကဲ့ပြောပါခင်ဗျာ
။ကျွန်တော်အရင်ကတော့ပြောချင်တာကတော့ဒီကနေ့တယောက်เนาะပြန်ကြားရေးထားပြီးဖို့ကျွန်တော်ပြောစီချင်ပါတယ်လို့ဘာဖြစ်လဲဆိုတော့ပါတီအနေနဲ့ LND ပါတီအနေနဲ့ကတော့ဖြစ်ခဲ့မဲ့2020မှာတော့လက်လာပါမကောင်းဘူးလို့ကျွန်တော်ထင်ပါတယ်လို့
ဟုတ်ကဲ့ကိုလေးမောင်ရဲ့ဆွေးနွေးချက်မှာတော့တမျိုးကိုပြောက်ပြန်ကြားရေးထားပြီးပါဆိုပြီး NLD ကိုပြန်ကြားပါတယ်နောက်ထောင်နေသူတွေထဲမှာ NLD တာဝန်ရှိသူ NLD ပါတီဝင်စသည်အားဖြင့်ရှိတယ်ဆိုရင်တော့ဒီဆွေးနွေးချက်ကိုကြားမယ်လို့ထင်ပါတယ်ဆိုတော့ကိုမြင့်ကျော်ကံမျိုးသိကျွန်တော်တို့အချိန်နည်းနည်းကြံပါသေးတယ် NLD ပါတီတက်လာအနာရပြီးတော့အစိုးရဖွဲ့လာပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီမတိုင်ငယ်ကခုနအစိုးရဆွေးနွေးချက်တက်မှာလည်းပါပါတယ်ဒီဦးမြင့်သိန်းတို့ဦးညံဝင်းတို့ဟလာတောက်လျှောက်ပါဒီအရင်ပိတ်ထားတဲ့ခစ်ပေါ့နော်အနာရပါတီခစ်မဟုတ်တဲ့အချိန်တော့ကတကယ်ကိုဟိုမေးတာဖုံးဆက်တာဖုံးဆက်တယ်ဆိုရင်ဖုံးဆက်တဲ့အချိန်တိုင်းမှာတောက်လျှောက်တိုင်းခံဖြေပေးခဲ့တဲ့သူတွေပါတောက်လျှောက်ကိုဟိုလုတ်ပြေးတယ်ဖြေးပြေးတယ်ဆိုတာကျွန်တော်တို့လုတ်ခဲ့တဲ့လူတွေအားလုံးသိပါတယ်တိတ်ကိုဟိုပြုတ်မေးရမြန်ရတာအင်မတန်ကိုအဆင်ပြေပါတယ်လွယ်လဲလွယ်ကူပါတယ်ဒီနောက်ပိုင်းမှာအဲ့လောက်အဆင်ပြေလွယ်ကူမှုမရှိတော့သေးကြပါတယ်ရှင်းရှင်းလေးပါဒီ NLD ပါတီအနာရပါတီဖြစ်လာပြီးကြတဲ့ကဟလာတမရတော်လကောင်ဒေါ်ဆန်းစုကြည်တော်လကောင်တင်းစားရှင်းလင်းပွဲလုပ်တာတခါမှမရှိပါဘူးနောက်တစ်ခုကကိုလမောင်နဲ့ပြောတဲ့အထဲမှာပါပါတယ်အင်တာဗျူးပေးတယ်လို့ပါပါတယ်ကျွန်တော်တိတိတော့သတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေနဲ့အင်တာဗျူးပေးတယ်အင်မတန်ကိုနဲပါတယ်ဒေါ်ဆန်းစုကြည်ပဲဖြစ်ဖြစ်တမရဦးအင်းမြင့်ဆိုရင်အခုချိန်ထိမရှိသေးပါဘူးဆိုတော့ NLD ပါတီဒီလက်ရှိအစိုးရဒီ NLD ပါတီဒီသတင်းမီဒီယာရဲ့အခန်းကဏ္ဍကိုတကယ်တမ်းအတိမတ်ပြုတယ်လို့ကျွန်တော်တို့ယူဆနိုင်ပါရဲ့လားကိုမင်းကျော်ဘယ်လိုသဘောရပါလဲ
ကျွန်တော်ညီပြောရရင်တော့ one way information ကိုထုတ်တဲ့သဘောမျိုးပဲကျွန်တော်ညီနေဒီ2016နောက်ပိုင်းပေါ့နော်။ဘာလို့လဲဆိုတော့ဟိုအဲ့ဒီမတိုင်ခင်ဟိုအာဏာရပါတီမဖြစ်ခင်မှာရောဒီနိုင်ငံပိုင်းမီဒီယာကိုတုံ့ချခွင့်မရခဲ့ဘူးပေါ့နော်။အဲ့ဒီနိုင်ငံပိုင်းမီဒီယာကိုအာဏာရှိတဲ့ဆိုရတုံ့ချနေတော့အခုဒီ2016ဒီအာဏာလက်ချောင်းရယူပြီးတဲ့နောက်မှာတော့ဒီနိုင်ငံပိုင်းမီဒီယာကနေပေးနေတဲ့သတင်းကိုပဲပေးမယ်ဆိုတဲ့သို့တော့ဒီနေရာမှာဟိုလူလူကသိနေတာရောမီဒီယာကမေးနေတာရောဆန့်ကျင်ပဲဟိုဘယ်လိုခေါ်မလဲအဲတချို့တော့ဆန့်ကျင်မဲ့အယူဆတော့အဲ့ဒါမျိုးတွေကိုပြန်ချင်းလိုက်မဲ့နှလန်းသွားလို့ဟာမျိုးကဟိုတကယ်ကိုယော့သွားတဲ့အနေအထားရှိတယ်2015ရွေးကောက်ပွဲမတိုင်ခင်နဲ့အခုချိန်နေနဲ့အခုကနိုင်ငံပိုင်းမီဒီယာကိုကန်ထားပြီးတော့အဲ့ဒီအနေဟို one way information ပေးမယ်လို့အယူဆနဲ့အဲ့လိုမျိုးဖြစ်နေတော့ဒါကြောင့်အင်တာဗျူးတွေလည်းမပေးဘူးလို့ကျွန်တော်တော့ concept ချတယ
်ဟုတ်ကဲ့ကိုရမျိုးသိန်းရောဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီ2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီ NLD ရဲ့ဒီကြွေးကြော်တံပေါ့ကျောင်းလေးကြိမ်တံပြီးဆိုတာတကယ်တမ်းကအဲ့ဒီကျောင်းလေးကြိမ်တံပြီးဆိုတဲ့ကြွေးကြော်တံရဲ့နောက်မှာပေါ့တကယ်အပြောင်းလဲတွေကိုနော်ဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီမှာပြည်သူတွေနဲ့အထူးကပေါ့လေတိတာမြင်သားတဲ့အပိုင်းဆိုရင်ဥပမာကျွန်တော်တို့သတင်းစာတွေလာရေဒီယိုရုပ်မြင်သံကြားတွေရဲ့နော်ဒီသတင်းဖော်ပြတဲ့ပုံစံတွေသတင်းကိုပြည်သူလူထုစီပို့ဆောင်တဲ့ပုံစံတွေဟာကျောင်းလဲလာဖို့ကောင်းတယ်လို့မြင်တယ်ထိုင်တဲ့လက်ရှိအခြေအနေကတော့အမြင်တွေတွေ့နေကြားနေရတဲ့လောက်ကတော့တော့စစ်အစိုးရလက်ထက်ကပုံစံဟောင်းနေမှာပဲတဝဲလေလေဖြစ်နေတာမျိုးကိုတွေ့ရတဲ့အခါကျတော့အလက်ရှိအစိုးရဒီပင်လည်းနော်နောက်လက်ရှိအာဏာရပါတီဒီပင်လည်းနော်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့လာနားလည်မှုသိမြင်မှုအဲဒီအပိုင်းမှာအားနည်းချက်တော်တော်များများရှိနေတယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တို့အခုတိုင်းဆွေးနွေးချက်ကိုကျွန်တော်ဆွေးနွေးချက်ကို Facebook မှာထုတ်လွှင့်နေတဲ့အချိန်မှာသတို့ရှင်တယောက်ကမိသားမီဒီယာတွေရဲ့ value ကရောတဲ့ကျွန်တော်လက်ခံပါတယ်သတင်းမီဒီယာကဏ္ဍမှာသတင်းမီဒီယာဘက်မှာလည်းအားနည်းချက်တွေအများကြီးရှိပါတယ်ဒါပေမဲ့သတင်းမီဒီယာရဲ့အားနည်းချက်တောင်းတော့သတင်းရယူပိုင်ခွင့်နဲ့သတင်းသိပိုင်ခွင့်ကိုဖိနှိပ်ထားလို့မရဘူးဆိုတော့ကိုလည်းပဲကျွန်တော်ပြောချင်ပါတယ်ပြန်လိုက်ဆွေးနွေးပေးတဲ့ကုမြင့်ကျော်တော်ရရမျိုးသိမ်းဒါရဲ့ပါဝင်ဆွေးနွေးကြသူတွေအီးမေးလ်ပို့အတန်ပို့ဆွေးနွေးသူတွေအထူးသဖြင့်နားဆင်တဲ့သတို့ရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်နောက်တော့ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ